ရှေ့ခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်ကမ္ဘာပံအနေနဲ့မြန်မာနိုင်ငံကိုကူညီထောက်ပံ့ပေးနေတာတွေရပ်ဆိုင်းမယ်ဆိုတဲ့သတင်းဟာမမှန်ကန်ပဲအကူအညီတွေဆက်လက်ပေးသွားဖို့ရှိတယ်လို့ကမ္ဘာပံဖက်က VOA ကိုပြောပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲရေးအတွက်ကမ္ဘာပံအနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ကမ္ဘာပံရဲ့အရှေ့အာရှနဲ့ Pacific ဒေသဒုဥက္ကဋ္ဌဟာလည်းမကြာခင်မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိခဲ့တဲ့ကမ္ဘာပံဥက္ကဋ္ဌကမြန်မာနိုင်ငံကိုလာမဲ့စီမံကိန်းတွေမှာငွေကြေးထောက်ပံ့တာတွေရပ်ဆိုင်းဖို့ပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းစာတစ်စောင်ဖြစ်တဲ့ Independent ရေးသားချက်ဟာမမှန်ကန်ပဲအကူအညီတွေဆက်လက်ပေးသွားမှာဖြစ်တယ်လို့ကမ္ဘာပံဘက်ကတုံ့ပြန်လိုက်တာပါလက်ရှိမှာကူညီပေးနေတဲ့လုပ်ငန်းတွေကိုကောင်တယ်ပေါ်နေပြီးဖွံ့ဖြိုးရေးအတွက်ပြုပြင်ပြောင်းလဲမှုတွေကိုလည်းဆက်လက်ကူညီပေးသွားမယ်လို့မြန်မာနိုင်ငံဆိုင်ရာကမ္ဘာပံပြန်ကြားရေးတာဝန်ခံကိုကျော်စိုးလင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီမြန်မာနိုင်ငံရုံးအနေနဲ့ကတော့တစ်ဖက်နိုင်ငံမှာပြောတဲ့တစ်ဖက်နိုင်ငံတစ်ဖက်သတင်းမီဒီယာပေါ့နော်ဒါတို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောတဲ့ဟာပေါ်မှာတော့ကျွန်တော်တို့ဘာမှမတ်ချက်တော့မချလို့ပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကဒီမှာအဓိကဘာကိုပြောချင်လဲဆိုတော့ကျွန်တော်လောလောဆယ်ဒီမှာရှိနေပြီးသားလုပ်နေလုပ်ငန်းကိုကောင်းတဲ့ပုံနေပြီးသားလုပ်ငန်းတွေရတယ်ပြုရတယ်ဆိုတော့အကုန်လုံးကတော့လေပတ်နေပါတယ်လို့ဟိုဆောင်ရွက်နေပါတယ်ကျွန်တော်တို့တက်ဆိုင်နဲ့တက်ဆိုင်နဲ့ဌာနဆိုင်ရာဒီဒီဝန်ကြီးဌာနဒီဒီနဲ့ပေါ့နော်ဆိုတော့အဲ့ဒါတွေကလည်းဟိုဆက်လက်ပြီးတော့မှဆောင်ရွက်နေပါတယ်အဲ့ကဘာပိုင်းနေနေရတော့ဒီမြန်မာပြည်ရဲ့ဒီဖွံ့ဖြိုးရေးနောက်ကြီးပွားရေးပြုရင်ပြောင်းလဲရေးလုပ်ငန်းတွေမှာလည်းဆက်လက်ပြီးတော့မှကူညီသွားမယ်ဆိုတာကိုကျွန်တော်ဒီနေ့ထုတ်ပြန်ထားတာပါ
ဒီအပိုင်းမှာလည်းကဘာပိုင်းရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဒုဥက္ကဋ္ဌပစ်တိုရီယာကွာလာကမြန်မာနိုင်ငံကို၈ရက်ကနေ၁၀ရက်ထိ၃ရက်ကြာလာရောက်မှဖြစ်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိရလို့ကဘာပံဘက်ကသတင်းထုတ်ပြန်ထားပါတယ်ပစ်တိုရီယာကွာလာဟာရခိုင်ဒေသမှာအစိုးရကဆောင်ရွက်နေတဲ့လုပ်ငန်းတွေကိုပံ့ပိုးကူညီသွားဖို့ဆွေးနွေးမှဖြစ်တယ်လို့လည်းကိုကျော်စိုးလင်းကစပြောပါတယ်
ရှေ့ဆက်ပြီးတော့မှမြန်မာနိုင်ငံကိုမြန်မာနိုင်ငံရဲ့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေပေါ်မှာကမ္ဘာပံအနေနဲ့ဘယ်လိုမျိုးပံ့ပိုးဆောင်ရွက်သွားမလဲဆိုတာကိုအဓိကဆွေးနွေးကြမှာပါ။အဲဒီမှာရေးကြီးတဲ့ချက်ကတော့ဒီရခိုင်ပေါ့နော်ရခိုင်ဒေသမှာလည်းတိုင်းပြည်နယ်မှာလည်းဒီငင်းညင်းရေးပြန်လည်တည်ဆောက်ဖို့နောက်ပြောဒီမတူညီတဲ့လူမှုတိုင်းဝိုင်းနေကြတဲ့မှာပို့ပြီးတော့မှဒီညီညွတ်များတာပြီးတော့တခါသာတာဖြစ်တဲ့ဒီမှုပေါင်းစည်းရေးအခြေအနေတွေပေါ်ထွန်းလာဖို့အတွက်ကိုဒီနိုင်ငံတော်ဆိုကလည်းဆောင်ရွက်နေတာရှိတယ်။အဲဒီဆောင်ရွက်နေတဲ့လုပ်ငန်းတွေပေါ်မှာကမ္ဘာပံအနေနဲ့ဘယ်လိုမျိုးပံ့ပိုးကူညီသွားမလဲဆိုတာရောအဓိကဆွေးနွေးကြမှာပေါ့နော
်ကမ္ဘာပံဟာ1988ခုနှစ်ကနိုင်ငံတွေးဖြစ်ပေါ်နေတဲ့အရေးကြီးကြောင်းကူညီထောက်ပံ့ပေးတာတွေကိုနှစ်ပေါင်း20ကျော်ရပ်ဆိုင်းခဲ့ပြီးနောက်မှာတော့2012ခုနှစ်ဦးသိန်းစိန်စိုးဝါတဲ့တက်လာတဲ့အခါမှာကူညီထောက်ပံ့တာတွေကိုပြန်လည်စတင်ခဲ့ပါတယ်ကမ္ဘာပံဟာ2012ခုနှစ်ကစပြီးလက်ရှိအချိန်ထိအမေရိကန်ဒေါ်လာတန်2000နဲ့ညီမျှတဲ့နှစ်ရှည်ချေးငွေနဲ့ကူညီထောက်ပံ့ပေးနေရလဲဖြစ်ပါတယ်ခင်ဗျာ